အိန္ဒိယနိုင်ငံကင်ကမြစ်ထဲကဒါဇင်နဲ့ချီတဲ့အလောင်းတွေတည်ဆုံရတဲ့အကြောင်းရင်းကိုတိတိကျကျမသိရသေးဘူးလို့အာနာပိုင်နေအင်္ဂါနေ့မှာပဲပြောလိုက်ပါတယ်။ဘီယာပြည်နယ်တာဝန်ရှိသူတွေကတင်းလာနေ့မှာ82လောင်းတွေ့ရှိခဲ့ကြောင်းပြောဆိုထားပြီးကရရှိနေတဲ့ Uttar Pradesh ပြည်နယ်ကတော့အင်္ဂါနေ့မှာထပ်မံတွေ့ရှိတဲ့အလောင်းတချို့ပါဝင်စုစုပေါင်း100လောက်ရှိမယ်လို့ပြောပါတယ်။တခြားနိုင်ငံတွေထက်ကူးစက်မှုနှုန်းမြန်ဆန်တဲ့ကိုဗစ်ကာယရောဂါနဲ့ကြုံနေရတဲ့အိန္ဒိယနိုင်ငံကမြစ်ထဲမှာအလောင်းတွေအများများတွေ့ရတာကြောင့်ကာယောဂါနဲ့တည်ဆုံးသူတွေဆိုပြီးထင်ကျေးပေးပြောဆိုမှုတွေမကျေနပ်မှုတွေလည်းပေါ်ပေါက်နေပြီးကျန်းမာရေးပညာရှင်တွေကမှလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ
်။ဒီဒုံမှုကြီးပါတဲ့ဘဟုတ်ခတရနာက်ဟင်အော်ခမနီဆူနာဟဲကေမလ်တီစတိုရီ
ဒီရအလောင်းတွေကနေကိုဗစ်ရောဂါကူးနေလားဆိုတာကိုကဘာမှသုတေသနလေးလာထားတာမရှိပေမဲ့မြေကြီးကတော့ညဉ့်ဉန်းနေမယ်ဆိုတာအခိုင်အမာယုံကြည်ပါတယ်။ဒီရတွေကိုမတောက်သုံးသင့်တယ်လို့အလောင်းတွေပုတ်ပွားလာမယ်ဆိုရင်ပို့ပြီးတော့အန်ဒီရရှိနိုင်ပါတယ်လို့နယူဒီလီမြို့တော်ဆာကန်ဂရမ်ဆေးုံကအကြီးအကဲပညာရှင်ဒေါက်တာမိုဆင်ဝါပြောသွားတာပါ။တောင်ရှိသူတွေကအလောင်းတွေကိုရင်ခွဲစစ်ဆေးခဲ့ပေမဲ့ပုတ်ပွားနေပြီဖြစ်တဲ့ကြောင့်သိဆုံးရတဲ့အကြောင်းရင်းကိုအတိမပြုနိုင်ကြပါဘူး။အမေရိကန်ပြည်တော်စုဂျွန်ဆော့ပကင်းစ်တက်သူရဲ့စီးရင်တွေအရအိန္ဒိယနိုင်ငံမှာအင်္ဂါနေ့ကကိုဗစ်ရောဂါကူးစက်သူလူနာသစ်33,000နီးပါးရှိခဲ့ပြီးသေဆုံးသူ3,869ယောက်ရှိပါတယ်။ယောဂကူးစက်သူ23,000နီးပါးရှိနေတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်နေပြီးသေဆုံးသူရေထွက်ကတော့2,000နီးပါးနဲ့ကမ္ဘာမှာတတိယအများဆုံးလည်းဖြစ်ပါတယ်။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့လက်တွေ့မှာကိန်းကနဲနေဟာဒီထက်ပိုများနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။